မလူခွေရေးကိစ္စတွေအပါအဝင်ပြုပြင်ပြောင်းလဲရေးအတွက်ဟန်တာဖြစ်နေတဲ့ပြဿနာတွေဖြစ်ရှင်းနိုင်မှုကြေကြေပြန့်ပြန့်ဆွေးနွေးမှုတွေလုပ်ဖို့မြန်မာနိုင်ငံကိုလာရောက်နေတဲ့အမေရိကန်အစိုးရရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့လုံခြုံရေးအလဲထောက်နိုင်ငံသားရေးဝန်ကြီးမိုက်ကယ်ပို့စနာနဲ့အမေရိကန်ကိုယ်စားလှယ်ဖွဲ့ဝင်တချို့ဟာမနေ့ကရှစ်ဆက်ရှစ်မျိုးဆက်ကျောင်းသားအဖွဲ စိုးရဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပို့စနာဦးဆောင်ပြီးတော့သမ္မတအင်မြူရောဒုသမ္မတရုံးတွေကအကြီးတန်းအရာရှိတွေအမျိုးသားလုံခြုံရေးဌာနအမိမြေလုံခြုံရေးဌာနကတာဝန်ရှိသူတွေအမေရိကန်အကူအညီဘေးရေးဖွဲ့ USAID ဖွဲ့အစည်းတွေကပုဂ္ဂိုလ်တွေနဲ့အမေရိကန်ကာကွယ်ရေးဌာနကထိပ်တန်းအရာရှိတွေပါဝင်တဲ့အမေရိကန်အစိုးရအကူအညီအဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ဒီအဖွဲ့ဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဇက်တိုက်တွေ့ဆုံမှုတွေလုပ်သွားမှာဖြစ်တယ်လို့တရားဥပဒေစိုးမိုးမှုကဆက်လို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးနဲ့လူ့အခွင့်အရေးဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးကြဖို့လည်းရှိပါတယ်။အောက်တိုဘာလ15ရက်နေ့ညနေပိုင်းမှာတော့လက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပို့စနာနဲ့အဖွဲ့ဝင်တို့ဟာကိုမင်းကိုနိုင်ကိုထီးကျွဲကိုချင်းမီကိုပြုံးချိုတို့အပါအဝင်88မျိုးဆက်ចောင်းသားများအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်လောက်ကြာအောင်ပြုံးဝင်လင်းလင်းဆွေးနွေးကြတဲ့အထဲမှာဘာဒီပါလဲဆိုတာကိုတော့ကိုပြုံးချိုကအခုလိုပြောပြပါတယ
်။အဓိကအကြောင်းအရာတွေကတော့သူတို့အဖွဲ့အနေနဲ့နောက်နေ့မှာဒီဗီဒီယိုရောက်ရှိပြီးတော့အစိုးရအသိဉာဏ်ရရှိနေတဲ့တွေ့ဆုံတဲ့အခါမှာဘယ်လိုချက်လက်တွေကိုလေးကဆွေးနွေးပြင်နေဆိုတာအကူအညီပေးဖို့နဲ့ရရှိနေမနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုတောင်းဆိုရနေတို့သူတို့လိလာနေရဲ့အဲ့ဒီအချက်လက်တွေတပတ်ပြီးပြင်ရှင်အောင်ကျွန်တော်တို့လည်းတွေ့နေကြပါတယ်ကျွန်တော်တို့ကတော့ပြင်ရှင်နေသေးတဲ့နိုင်ငံရေးအခြေအနေတွေအားလုံးအမြန်ဆုံးချိန်ဆမရှိပြန်လွတ်နိုင်ရေးပြပရောက်ရှိနေတဲ့အဲမြန်မာနိုင်ငံသားတွေဟိုကုန်တိတ်ခါရှိရှိနဲ့ပြန်လာနိုင်ရေးနောက်ပြီးတော့အကြီးပကြီးလိုအပ်နေတဲ့ညီညီဆိုင်ရာဖြည့်ရှင်မှုနည်းလမ်းတွေကိုတစ်ပတ်ညှိနှိုင်းပြီးတော့ဟိုကောင်းမွန်တဲ့နည်းလမ်းတွေရှာဖွေနိုင်ရေးအတွက်ကိုကျွန်တော်တွေ့နေကြပါတယ်
လက်ရှိနိုင်ငံရေးအခြေအနေတွေကမေးခွန်းထုတ်เสียရှိနေတဲ့အချက်တွေနဲ့ဖြည့်ရှင်းဖို့ကြိုးစားနေပုံတွေကိုလည်းသူကဆက်ရှင်းပြပါလိ
မ့်မယ်။နိုင်ငံမှာအငြင်းကြီးရမေးခွန်းထုတ်เสียရည်အများကြီးရှိနေတယ်။လုံးဝစင်မှာကိုပဋိပက္ခဖြစ်နေတဲ့ဒေသတွေရှိတဲ့အတွက်မြန်မာနိုင်ငံကွင်ရိုးတုတ်တက်မှုနဲ့ပြည်ပင်ပြောင်းလဲရေးတွေကိုဆက်လက်မပြတ်လုပ်ဆောင်နိုင်ရန်အတွက်ညီငယ်ဆိုင်ရာဒေသတွေကိုအမြဲဆုံးအရေးတကြီးဖြည့်ရှင်းတင်နေဆိုတာသူတို့အနေနဲ့လက်ခံတယ်။လက်ရှိအခက်အခဲတွေကိုကျော်လွှားနိုင်ဖို့နဲ့ဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေကိုဘယ်လိုချင်းကပ်တင်တယ်လဲဘလိုမျိုးကူညီပေးနိုင်တယ်လဲခက်ခဲတယ်အဟန့်သားတွေညီငယ်ရင်းမရရှိနိုင်တဲ့အတားအဆီးတွေပါလိမ့်လဲဆိုတော့သူတို့အနေနဲ့ဒီမှာလိလာဆန်းစစ်နေတဲ့အတွက်ကျွန်တော်တို့အမြင်တွေကိုလည်းရရှိအောင်သူတို့ကြိုးပမ်းခဲ့ကြပါတ
ယ်မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးဖို့ကိစ္စမှာအဟန့်သားဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာလူလူခြေပြုတ်လူဖွဲ့စည်းတွေနဲ့အတူ88မျိုးဆက်ចောင်းသားအဖွဲ့တွေကအမေရိကန်အပါဝင်နိုင်ငံတကာနဲ့လက်တွဲဆောင်ရွက်နိုင်တဲ့အကြောင်းကိုလည်းကိုပြုံးချိုကတစ်သက်သေးပြောပြပါလိမ့်
အဲ့ကျွန်တော်တို့အနေနဲ့လည်းဒီငင်းငင်းကိစ္စအစားကျန်တဲ့ပြဿနာတွေအားလုံးပြည့်ရှင်းနိုင်ဖို့အတွက်တက်နိုင်တဲ့အကူအညီပေးဖို့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတယ်။သူတစ်ဆက်ဆံတဲ့ပြည်ပင်ပြောင်းလဲသမားတွေအားလုံးလည်းတိတိဆက်ဆံနေသလိုတစ်ခါကတိုင်းသားအဖွဲ့အစည်းတွေကနေပြီးတော့အရေးပါတဲ့ခေါင်းဆောင်ပိုင်းတွေနဲ့လည်းကျွန်တော်တို့ဒီကိစ္စကိုပြည့်ရှင်းနိုင်ဖို့ညီညွတ်ရှာဖွေနေတယ်။လိုအပ်ရင်လိုအပ်သလိုကျွန်တော်ဟိုကုညီမှုတွေကျွန်တော်တို့ပြုလုပ်ပေးနိုင်တယ်။အဲ့ဒီတော့ကျွန်တော်တို့အပြင်ကိုခုအမေရိကန်နိုင်ငံလိုအစိုးရဖွဲ့ကနေပြီးတော့ဒီကိစ္စကိုစိတ်ဝင်စားဆောင်ရွက်နေတဲ့အတွက်သူတို့နဲ့ကျွန်တော်တို့ချင်းနဲ့နားလည်မှုနဲ့အချက်လက်တွေမျှဝေနိုင်အောင်အတွက်နောက်ပြီးတော့ဒီကိစ္စကိုတွန်းအားရှိရှိနဲ့ဆောင်ရွက်ပေးနိုင်မှုကျွန်တော်တို့တိုက်တွန်းနေတာလည်းရှိပါတယ်။ကျွန်တော်တို့ဆွေးနွေးတဲ့အချက်လက်တွေကတော့အင်မတန်ကျေပြန့်ပါတယ်။ရသမားကြီးရဲ့ကိစ္စရောအလူမကြီးရဲ့ကိစ္စရောလူခွေချုံဖို့မှုဆိုင်ရာကိစ္စတွေရောလောလောဆယ်နိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလာမယ့်2015မှာဟိုရေကောက်ွဲအခြေအနေတွေဘယ်လိုဖြတ်သန်းကြမလဲ။ကျွန်တော်တို့ရှိစိတ်ရှိမျိုးစုံကြောင့်တွေရဲ့အခန့်ကဏ္ဍကဘယ်လိုဖြစ်လာနိုင်လဲဆိုတဲ့အချက်တွေပါကျွန်တော်တို့ချက်ချင်းနဲ့ဆွေးနွေးခဲ့ပါ
လာမည့်2015ခုနှစ်မြန်မာနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်လို့88မျိုးဆက်ចောင်းသားတွေရဲ့အမြင်နဲ့ပြည့်စုံမှုဘယ်လိုရှိလဲဆိုတဲ့အမေးကိုတော့သူက
ကျွန်တော်တို့ကဖြစ်လာနေတဲ့နည်းလမ်းတွေကိုစဉ်းစားထားတာရှိပါတယ်။တိုးတော်လည်းပဲလောလောဆယ်မှာအရေးတကြီးအောင်ဆက်ရမယ့်နေပြည်တော်ကိုကျွန်တော်အလေးထားနေတဲ့ဆိုတဲ့ကြောင့်ကျွန်တော်ဆွေးနွေးခဲ့ပါတယ
်။အခုလိုဖြစ်ခဲ့ပါလိ။အမေရိကန်ပြည်ထောင်စုကမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုအတိမတ်ပြုတဲ့အနေနဲ့သာမကဒီအပြောင်းလဲတွေအရှိန်အဟုန်နဲ့ရှေ့ဆက်နိုင်မှုအားပေးတဲ့အနေနဲ့တစ်ဖက်ကမြန်မာနိုင်ငံပေါ်ထားတဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုရှော့ပေါက်ပေးခဲ့တယ်လို့တစ်ဖက်မှာလည်းလူအခွင့်အရေးအပါအဝင်အရေးတကြီးအပြောင်းလဲလုပ်ရမယ့်ကိစ္စတွေကိုသက်ဆိုင်ရာအစိုးရအရာရှိတွေရဲ့ခီးစဉ်တွေနဲ့ဇက်တိုက်ဆိုသလိုဆွေးနွေးအားပေးမှုတွေလုပ်နေတာပါ အာရှငါးနိုင်ငံခရီးထွက်နေတဲ့ American ဒုတိယနိုင်ငံသားရဲ့ဝန်ကြီး William Burns ဦးဆောင်တဲ့အဖွဲ့ဟာလည်းဒီသတင်းပတ်ထဲမှာမြန်မာနိုင်ငံကိုလာပြီးတော့ October 17 ရက်နေ့မှာနေပြည်တော်မှာမြန်မာသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့တွေ့ဆုံမှုရှိတယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလည်းတွေ့ဆုံမှာဖြစ်ပါလိမ့်ရှင်။